နိုဗ ెంబ ာ3ရက်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုပြီးအထောက်ထားမပါတဲ့သမရဒေါ်နယ်ထရန့်ရဲ့ပြောကြားချက်တွေကိုထောက်ခံတဲ့ဆန္ဒပြပွဲအတော်များများကိုစနေနေ့မှာဝါရှင်တန်ဒီစီမှာကျင်းပနေပါတယ် Million Mega March Women for Trump နဲ့မဲခိုရာရက်ဖို့ Stop the Steal တောင်းဆိုပွဲအပါအဝင်သမရရွေးကောက်ပွဲမှာမဲမတမမှုတွေရှိတယ်ဆိုရက်အထောက်ထားမဲ့ပြောကြားချက်တွေကိုထောက်ခံတဲ့စုဝေးဆန္ဒပြမှုအတော်များများကျင်းပဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်အကြိမ်နဲ့ရှင်ပြန်ရတဲ့ဘဲပြောင်းပြီးမဲထည့်လေးရှိတဲ့ပြည်내အတော်များများမှာမဲမတမမှုတွေရှိတယ်လို့ပြောပြီးဒီရွေးကောက်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကသူ့ထက်မဲအသာစီးရနေတာကိုသမ္မတထရမ့်ကလက်မခံပါဘူးပြည်내ရွေးကောက်ပွဲဆိုင်ရာအရာရှိတွေကတော့သူတို့ပြည်내တွေမှာဒီရွေးကောက်ပွဲရလဒ်ကိုထိခိုက်စေလောက်တဲ့ဆိုးရတဲ့မဲမတမမှုမျိုးမရှိဘူးလို့ပြောဆိုကြပါတယ်။သမရကိုထောက်ခံတဲ့လူမှုစုဝေးဆန္ဒပြပွဲတွေစတင်ဖို့အတွက်တတ်မှတ်ချိန်မတိုင်ခင်2နာရီလောက်လိုမှာသမရထရမ့်ကသမရအင်ဗျူရှိရာ Pennsylvania Avenue လမ်းမပေါ်ကိုသူ့မော်တော်ယာဉ်တန်းနဲ့ထွက်လာပြီးသူ့ကိုထောက်ခံတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေကိုပြုံးပြီးလက်ဝေးရန်နှုတ်ဆက်ခဲ့တာပါ။ဒီဆန္ဒပြပွဲတွေကို Conservative အယူရှိတဲ့သတင်းမီဒီယာတွေလူမျိုးကြီးစုရဲ့အမျိုးသားရေးဝါဒီတွေကဥဆောင်ကျင်းပတာဖြစ်ပြီးသူတို့ကိုဖက်ဆစ်ဆန့်ကျင်တဲ့အဖွဲ့တွေခွဲခြားဆက်ဆံမှုမရှိဖို့လှုံ့ဆော်နေတဲ့တက်ကြွလှုပ်ရှားသူတွေကဒံပြန်ဆန္ဒပြဖို့အတွက်စီစဉ်နေကြပါတယ်ဆန္ဒပြဖို့စီစဉ်ထားတဲ့နေရာတစ်ဝိုက်ကလမ်းနေအားလုံးကိုရဲတွေကပိတ်ထားပြီးလုံခြုံရေးတွေလည်းတင်းတင်းကြပ်ကြပ်ချထားပါတယ်